မင်္ဂလာပါ။အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာအတန်လွှင့်စီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီကနေ့တင်ဆက်ပေးသောမှသတင်းတွေကတော့ MPD Mining ငွေဖြည့်သွင်းခြင်းကိုအွန်လိုင်းမှာတစ်ဆင့်ဆောင်ရွက်နိုင်ဆိုတဲ့သတင်း ITPEC စာမေးပွဲများအောက်တိုဘာလသို့ရွှေ့ဆိုင်းဆိုတဲ့သတင်း ITU Innovation Challenge 2020အတွက်ပြိုင်ပွဲများဖိတ်ခေါ်ဆိုတဲ့သတင်းတွေပဲဖြစ်ပါတယ်။ပထမအဆုံးအနေနဲ့ MPD Mining ငွေဖြည့်သွင်းခြင်းကိုအွန်လိုင်းမှာတစ်ဆင့်ဆောင်ရွက်နိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသောမှပဲဖြစ်ပါတယ်။လက်တလောဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရဲ့ရောဂါကြောင့်နေရင်တွင်ဆက်လက်နေထိုင်ရစဉ်ကာလအတွင်းအထူးကြောင့်ကောင်းတွေရရှိစေဖို့ရည်ရွယ်ပြီးတော့ MPD Mining မှ CV Ban, ARD Ban တို့နဲ့ပူးပေါင်းပြီးအွန်လိုင်းမှာတစ်ဆင့်ငွေဖြည့်သွင်းခြင်းဝန်ဆောင်မှုကိုဆက်တင်လိုက်တယ်လို့သိရပါတယ်။ CB Ban နဲ့ AR Ban အသုံးပြုသူတွေအနေနဲ့အဆင့်အနည်းငယ်ပြုလုပ်ရုံနဲ့ MPD Money ရဲ့ e-wallet အကောင့်တွင်ငွေဖြည့်သွင်းခြင်းကိုဆောင်ရွက်နိုင်မယ်လို့သိရပါတယ်။ငွေဖြည့်ဝန်ဆောင်မှုအသစ်ကိုအသုံးပြုလို့တဲ့သုံးဆွဲသူတွေအနေနဲ့ပထမဆုံး MPD Money အကောင့်ကိုဖွင့်ရမှာဖြစ်ပါတယ်။ MPD Money application ကို MIDI Mobile ကိုရနိုင်မယ်ဆိုအသုံးပြုနိုင်ပြီး Android နဲ့ iOS တို့ထုတ်လုပ်ချကြောင်းသိရပါတယ်။ AR Ban ရဲ့ AYE Banking, AYE iBanking, AYE Mobile Banking 2.0 နဲ့ CB Ban ရဲ့ CB Pay ဝန်ဆောင်မှုတွေအသုံးပြုသူတွေအနေနဲ့အဆင့်အနည်းငယ်ပြုလုပ်ရုံနဲ့ MPD Money ရဲ့အကောင့်အတွင်းကိုငွေဖြည့်ခြင်းဝန်ဆောင်မှုကိုဆောင်ရွက်နိုင်မှာဖြစ်ပါတယ်။ငွေဖြည့်ဝန်ဆောင်မှုရဲ့လုပ်ငန်းစဉ်ဆောင်ရွက်ပုံအစဉ်အဆက်ကို ARB Ban 3ဆွဲသူတွေနဲ့ CB Ban 3ဆွဲသူတွေနဲ့ဝင်ရောက်ကြည့်ရှုနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့တံပိုးထားရတဲ့ MPD Money 3ဆွဲသူတွေအတွက်ပုံမကောင်းမွန်တဲ့ Digital နည်းပညာအတွေ့အကြုံတွေကိုရရှိစေဖို့နဲ့ဘန်ဒါရေးဝန်ဆောင်မှုတွေရဲ့လက်ရှိလှုပ်ဆောင်မှုတွေပေါ်မှာလက်လန်းမီမီနဲ့ပုံမကောင်းမွန်အောင်ထောက်ကူပြုနိုင်စေဖို့အတွက် ARB Ban, CB Ban တို့နဲ့ပူးပေါင်းဖို့ဆုံးဖြတ်ခဲ့ပါတယ်။ Online Banking ကလည်းတစ်ဆင့်အလွယ်ကူဆုံးအဆင်ပြေဆုံးငွေဖြည့်ဝန်ဆောင်မှုကိုလုပ်နိုင်တဲ့အကျိုးစီးပွားကြောင့် MPD Money 3ဆွဲသူတွေအနေနဲ့အိမ်ပြန်ထွက်ဆရာမလို့ပဲ MPD Money ရဲ့ promotion season တွေမှာလည်းပါဝင်ခံစားခွင့်ရရှိနိုင်မှာဖြစ်ပါတယ်လို့ MPD Money Company Limited ရဲ့အုပ်ချုပ်မှု Director ဖြစ်သူဦးခင်မောင်မြင့်ကပြောကြားခဲ့ပါတယ် COVID-19 အခက်အခဲကာလအတွင်း MPD Money အနေနဲ့စိတ်လှုပ်ရှားဖွယ်အကျိုးခံစားခွင့်တွေနဲ့ကမ်းလှမ်းမှုတွေကိုသုံးဆွဲသူတွေထံဝန်ဆောင်မှုများပေးအပ်သွားမှာဖြစ်ကြောင်း MPD Money အသုံးပြုသူတွေနဲ့ MPD စင်ကတ်တွေကိုငွေဖြည့်သွင်းရမှာပြန်ငွေ100ရာခိုင်နှုန်းနဲ့အခြားစင်ကတ်တွေကိုငွေဖြည့်ရရာတွင်ပြန်ငွေ300ရာခိုင်နှုန်းကို e-money ဖြင့်သတ်မှတ်ထားသည့်ပမာဏတွင်ရရှိခံစားရမှာဖြစ်ပါတယ်။ဒါအပြင်ဈေးဆိုင်တွေမှာငွေပေးချေမှုပြုလုပ်ရမှာတစ်ပတ်လျင်ငွေကျပ် 9,000 ဘုတ်အထိဝယ်ယူမှုအတွက်ပြန်ငွေ100ရာခိုင်နှုန်းကိုလည်း MPD Money အသုံးပြုသူများအတွက်ပြန်လည်ပေးအပ်သွားမှာဖြစ်တယ်လို့သိရပါတယ်။ဆက်လက်ပြီး ITPEC စာမေးပွဲများအောက်တိုဘာလသို့ရွှေ့ဆိုင်းဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ April လမှကျင်းပတဲ့ Information Technology Professional Examination Council ITPEC စာမေးပွဲကိုအောက်တိုဘာလသို့ရွှေ့ဆိုင်းလိုက်ပါတယ်။စာမေးပွဲတွေကိုပြည်ထောင်စုတမရမြန်မာနိုင်ငံတော်တမရရုံးရစာအမှတ်80/23မြင်းဆောင်1တမရရုံးပြည့်2020ပြည့်နှစ်မတ်7မှာထုတ်ပြန်သောအစာအယာ COVID-19 ကပ်ရောဂါသည်လူစုလူဝေးမှတဆင့်လျင်မြန်စွာကူးစက်နိုင်ပါသည်ဖြင့်လူစုလူဝေးဖြင့်ကျင်းပရသည့်အစည်းအဝေးများအခမ်းအနားများဟောပြောဆွေးနွေးပွဲများနှင့်ပွဲလမ်းတပင်များကိုရာယီဆိုင်ခဲ့ရခြင်းဖြစ်တဲ့အတွက်ယခုလိုရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့သိရပါတယ် ITPEC စာမေးပွဲကတော့ Information Technology Passport Examination IT Passport Fundamental Information Technology Engineering Examination FE Applied Information Technology Engineering Examination လို့ပဲဖြစ်ပါတယ်နောက်ဆုံးအနေနဲ့ ITU Innovation Challenge 2020အတွက်ပြိုင်ပွဲဝင်များဖိတ်ခေါ်ဆိုတဲ့သတင်းကိုတင်ဆက်ပေးတော့မှာပဲဖြစ်ပါတယ်။ International Telecommunication Union ITU Telecom World ကကြီးမှုကျင်းပတဲ့ဒုတိယအကြိမ်မြောက် ITU Innovation Challenge 2020ပြိုင်ပွဲအတွက်ပြိုင်ပွဲဝင်တွေကိုဖိတ်ခေါ်လျက်ရှိတယ်လို့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်မှသိရပါတယ်။ပြိုင်ပွဲကို ICT နည်းပညာအသုံးပြုရပြီးစိတ်ပတ်ဝန်ဆားတဲ့လူငယ် Social Entrepreneur တွေနဲ့ Startup တွေဝင်ရောက်ရှင်ပြိုင်နေမှာဖြစ်ပါတယ်။ပြိုင်ပွဲကို Category 3မျိုးဖြစ်တဲ့ The Digital Change Maker Challenge, The Ecosystem Best Practice Challenge နဲ့The Woman in Tech Challenge ဆိုပြီးပြုလုပ်သွားမှာဖြစ်ပါတယ်။ The Digital Change Maker Challenge မှာ Cyber Security and Regulation, Digital Inclusion, Climate Change အကြောင်းအရာတွေပါဝင်တဲ့ Application နဲ့ Mobile App တွေဝင်ရောက်ရှင်ပြိုင်နိုင်ပြီးလက်တွေ့လူမှုဘဝအတွက်အသုံးဝင်တဲ့ App တွေ Value Chain တွေ COVID ကာလမှာပြောင်းလဲမှုတွေရင်ဆိုင်ဖြစ်ရှင်ရမှာအသုံးပြုသောသုံးစွဲလျက်ရှိတဲ့ Application နဲ့ Mobile App တွေကိုဝင်ရောက်ရှင်ပြိုင်နိုင်မှာဖြစ်ပါတယ် The Ecosystem Best Practice Challenge မှာတော့နည်းပညာပြောင်းလဲမှုတွေပေးနေတဲ့ Solution တွေ Digital နည်းပညာကွာဟချက်ကိုဖိရှော့ပေးတဲ့ Solution တွေBest Practice ပြည့်အတူယူနိုင်တဲ့ solution တွေနဲ့ဝင်ရောက်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။ The Woman in Tech Challenge မှာတော့စိုက်ပျိုးရေး fashion နဲ့ကျန်းမာရေးကဏ္ဍတွေအစားရှိတာတွေနည်းပညာအသုံးပြုဆောင်ရွက်နေတဲ့အမျိုးသမီးတွေအမျိုးသမီးစွမ်းဆောင်မှုတွေမြင့်တင်ပေးတဲ့ innovator များပါဝင်ရှင်ပြိုင်နိုင်ပါတယ်။ပါဝင်ရှင်ပြိုင်သူတဦးလင်း challenge တစ်ခုသာလင်းရွေးချယ်ရှင်ပြိုင်ရမှာဖြစ်ပြီးပြိုင်ပွဲနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုတော့ innovation.itu.int မှာ၎င်း application criteria နဲ့ guideline တွေကို co-create.itu.int မှာ၎င်းဝင်ရောက်ကြည့်ရှုနိုင်မှာဖြစ်ပြီး ဇူလိုင်3ရက်နောက်ဆုံးထားက final assessment တွေပေးဖို့လျှောက်ထားမှာဖြစ်ပါတယ်။ကမ္ဘာတဝန်ပြိုင်ပွဲဝင်များနဲ့ category တစ်မျိုးစီအတွက်ဆုရရှိသူ5ဦးကို August အစောပိုင်းမှာရွေးချယ်ကြေညာပေးတော့မှာဖြစ်ပြီးဆုရရှိသူတွေအနေနဲ့ October လအတွင်းပြုလုပ်မဲ့ Global Innovation Forum ဆွေးနွေးပွဲကာလအတွင်းထည့်သွင်းကျင်းပမဲ့ Capacity Building Workshop အလုပ်ရုံဆွေးနွေးပွဲကိုဖိတ်ကြားခံရမယ့်အခွင့်အရေးနဲ့နိုင်ငံတကာမှ Expert များ Decision Maker များ Technology Leader များနဲ့အတွေ့အကြုံတွေဖလှယ်သွားနိုင်မယ့်အခွင့်အလမ်းတွေရရှိနိုင်မှာဖြစ်ပါတယ်။ဆွေးနွေးပွဲကို COVID-19 ကာလဖြစ်ပွားတဲ့အခြေအနေကြောင့်ဆွေးနွေးပွဲကိုတော့ COVID-19 ဖြစ်ပေါ်မှုအခြေအနေကြောင့် Online Event ဖြစ်တာကျင်းပတော့မှာဖြစ်ပါတယ်။ပြိုင်ပွဲဝင်တွေအနေနဲ့ပြိုင်ပွဲလျှောက်ထားတဲ့အမျိုးအစားအခြေအနေနဲ့အချက်အလက်တွေကိုမြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရုံး office@mtf.org.mm icdcompetition@gmail.com တို့ဇူလိုင်25ရက်နောက်ဆုံးထားပြပို့ရမှာဖြစ်ပြီးအသေးစိတ်ထပ်မံတိရှိလို့တာတွေကိုတော့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရုံးမှဆက်သွယ်ဆောင်ဆိုင်နိုင်ပါတယ်။အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်ထောင်စုအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါရခင်ဗျာကျွန်တော်ကတော့အောင်သက်ကိုပါ